Welcome to the Voice of America in Burmese.
မင်္ဂလာညနေခင်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန်ဒီစီကနေ2014ခုနှစ်ဧပြီလ19ရက်စနေနေ့ညနေခင်း VOA စီစဉ်တွေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 19နဲ့25တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်ဒီညနေစီစဉ်မှုကတော့ကျမနန္ဒာချက်ပါရှင်
ကျမစုမြတ်မမနေနေတဲ့တောင်ကိုရီးယားသင်္ဘောတွေကိုရင်ငုတ်သင်္ဘောတွေဝင်ရောက်ဖို့ကြိုးစားနေတာနဲ့အတူသေဆုံးတဲ့သူဟာ32ယောက်ရှိသွားပြီလို့အတာဝန်ရှိသူတွေကအတည်ပြုပါတယ်။ဧဝရက်တောင်ပေါ်မှာတော့ပျောက်နေစေ4ယောက်ကိုရဟတ်ရင်တွေနဲ့ဒီကနေ့လိုက်ရှာနေကြပါတယ်။ဒီလိုနိုင်ငံတကာသတင်းတွေကိုမတ်တင်ကြီးထိုင်းနဲ့ကြေညာပေးပါမယ်ရှင်။
ဟုတ်ကဲ့ပါရှင်သတင်းတွေနောက်ပိုင်းနားဆင်ရမယ့်ဆောင်းပါးတွေမှာဆိုရင်တော့အီတလီဂုံတူးဆောင်မြို့တော်သူစုလက်ခံရယူခဲ့တဲ့မတ်ဆုစုတွေက
ပေါ့နော်တွန်းမှန်နေတဲ့ဒီမိုကရေစီကိုလိုချင်တဲ့ဖိနှိပ်ခံရတဲ့ဒီအမျိုးသမီးတယောက်ကိုသူနိုင်ငံကနေပြီးတော့ဒီမြို့တော်သူအဖြစ်ပေါ့သူတို့ဂုံတူးဆောင်စုကိုသူတို့ချီးမြှင့်နေထားလိုက်တဲ့
အပြည့်အစုံကိုမကြခင်မှာနားဆင်ရပါမယ်ဒီအကြောင်းပြင် Microsoft ကုမ္ပဏီကြီးကနေ Windows XP ကွန်ပျူတာစနစ်နဲ့ပတ်သက်တဲ့ဝန်ဆောင်မှုတွေရပ်တော့မယ်ဆိုတော့နောက်ဆက်တွဲဘလို့အခက်အခဲတွေဖြစ်လာနိုင်ပါသလဲတခါအများပြည်သူတွားလာတဲ့နေရာတွေမှာစစ်လိမ်မတော့ရင်လာမစေဘဲနဲ့ကလေးမွေးဖွားမှုနှုံကြဆင်းတဲ့အကြောင်းတွေကိုကြားရဖို့လည်းရှိပါတယ်။ဒီအကြောင်းတွေကိုမပြောခင်မှာထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်ဆွမျက်မွန်နဲ့မတ်သိန်ကြီးထိုက်ကကြေညာပေးပါမယ်ရှင်
။တောင်ကိုရီးယားအနောက်တောင်ဘက်ကမ်းလွန်မှာနစ်မြုပ်သွားတဲ့သင်္ဘောတွေကိုဝန်ရောက်ပြီးတော့အတွက်ကယ်ဆယ်ရေးတွေကဆက်လက်ပြီးတော့စူးစမ်းနေကြပါတယ်။အစောပိုင်းတော့ကဒီတင်မောပတင်းပေါက်ကနေတစင်အလောင်း3လောင်းကိုရေငုပ်သမားတွေကတွေ့ရှိခဲ့ပါတယ်။စီဝါတင်မောနှစ်သွားစင်မှာခီးတဲ့486ယောက်တင်မောထဲမှာပါသွားပြီးတော့အထက်တန်းကျောင်းသူကျောင်းသားတွေလည်းအများအပြားပါပါတယ်။ဒီအဲ့ထက်မှဒီ290လောက်ရဲ့အခြေအနေကတော့အခုချိန်ထိမသိရသေးပါဘူး။ကယ်ဆယ်ရေးလုပ်ငန်းတွေကိုရေငုပ်သမား900လောက်နဲ့လုပ်နေပါတယ်။လှိုင်းကြီးနေတာကြောင့်ရှာဖွေကယ်ဆယ်ရေးတွေဟာအခက်အခဲတွေတွေ့နေပေမဲ့လည်းပြောင်းဆုံးနေတဲ့ခီးသည်တွေရဲ့မိသားစုဝင်တွေကတော့သူတို့ရဲ့တားသမီးတွေကိုအမြန်ဆုံးရှာတွေ့နိုင်ဖို့အတွက်မျှော်လင့်နေကြပါတယ်
။ Google Paro Christmas ဆောင်ရွက်နေတယ်။ဒီဘုန်းကြီးတို့ဆက်ပြီးတင်တာတားသမီးစုရဲ့အဲ့ဒီ
ဖြစ်တဲ့နေတဲ့ကကလေးတွေကိုကယ်ဆယ်နိုင်သင့်ပါတယ်။အချိန်ကလင့်လာပါပြီ။မိဘတွေမှာရှင်ပူရလွန်းလို့တေးရပါတော့မယ်။ဒီလောက်အေးနေတဲ့ရေထဲမှာကလေးတွေအေးအေးလွန်ပြီးတော့ကြောက်နေကြပါရော့မယ်လို့ဒီចောင်းသားမိသားစုဝင်တယောက်ကပြောသွားတာဖြစ်ပါတယ်။တောက်ကြနေတုန်းကတော့တင်မော့ကက်ပတန်နဲ့တင်မော့အမှုရနှစ်ယောက်ကိုတင်မော့တင်းဆောက်ပြီးတိန်ဆောင်မှောက်ပြီးတော့မကြခင်မှာပဲဒီဆန့်ခွာခဲ့မှုနဲ့ရဲကဖမ်းဆီးလိုက်ပါတယ်။တင်မောဘေးကိုတိမ့်မှောက်သွားပြီးတော့ဘေးလွတ်ရာထွက်ပြေးနိုင်တဲ့လမ်းကြောင်းတွေပိတ်နေချိန်မှာတော့မှခီးသည်တွေကိုနေရာကနေမရွှေ့ဖို့ကပ္ပတန်ကပဲညွှန်ကြားခဲ့ပုံရတယ်လို့တန်တရားရှိပါတယ်။လောလောဆယ်အတီးပြုတ်နိုင်တဲ့လောက်တည်ဆုံးသူဟာ32ယောက်ရှိသွားပါပြီ။ဒီပြောင်းနေစဲ290ကတော့တည်သလားရှင်သလားမသိရပေမဲ့အသက်ရှင်ရက်ရှိနေနိုင်တဲ့အခြေအနေကတော့နည်းပါးလာနေပါပြီ။ကျေကျုပ်ဂျွန်းစီကိုចောင်းသားယာနဲ့ချီကိုလိလိုက်ခီးထွက်ဖို့ဥဆောင်ခေါ်လာတဲ့အထက်တန်းចောင်းရဲ့ဒုကြအုပ်ဆရာကိုတင်မောနေရကကဲတင်နိုင်ခဲ့ပေမဲ့လည်းတောက်ကြနေတော့ကပဲသူ့ကိုယ်သူအဆုံးစီရင်သွားပါတယ်ဒီကနေ့နေ့မှာတော့ဒီဒုကြအုပ်အတွက်အောက်မေ့ဖွယ်အခမ်းအနားကိုလူတွေစုဝေးပြီးတော့တွားရောက်ခဲ့ကြပါတယ်ရှင်
ဧဝရတောင်ပေါ်မှာ12ယောက်တည်ဆုံးခဲ့ရတဲ့တောက်ချာနေအစောပိုင်းနှင်းထောင်ပြူချမှုမှာပျောက်ဆုံးနေစေ4ယောက်ကိုရဟတ်ရင်တွေနဲ့လိုက်ရှာနေကြပါတယ်ရှားပါမျိုးနွယ်ဝင်လမ်းပြ3ယောက်လည်းဒဏ်ရာရခဲ့ပါတယ်နှင်းထူကြီးတွေရေခဲထူကြီးတွေပျော်ကြခဲ့တဲ့နေရာအထက်နားမှာပိတ်မိနေကြတဲ့တောင်တက်သမား100လောက်ရှိမယ်လို့ခန့်မှန်းရပါတယ်။ကမ္ဘာအမြင့်ဆုံးဧဝရတ်တောင်ထိပ်မှာအစိုးဆုံးနှင်းထောင်ပြိုကျမှုလို့ယုံကြည်ရပါတယ်။တောင်ထက်ကျွမ်းကျင်တဲ့ဒေသခံရှားပါလမ်းပြတွေကပီ19,000ကျော်အမြင့်ကပေါ့ပ်ကွန်ဖီးလ်လို့တည်ကြတဲ့နေရာမှာတောင်တက်သမားတွေအတွေ့ကျိုးတွေကိုကြိုတင်ပြင်ဆင်တက်ပြီးနေကြစဉ်နှင်းထောင်ပြိုကျခဲ့တာလို့နီပေါလ်ခီးသွားလာရေးဝန်ကြီးဌာနကပြောပါတယ်။အက်ဒမွန်ဟီလာရီနဲ့ရှားပါလမ်းပြတန်ဇင်နော်ဂီတို့1953ခုနှစ်မှာပထမဆုံးဧဝရက်တောင်ထိပ်ရောက်အောင်တက်ခဲ့ကြတဲ့ထဲကထောင်နဲ့ချီတဲ့စွန်းစားသူတွေဟာတောင်ထိပ်ကိုရောက်ဖို့ကြိုးစားတက်ခဲ့ကြပါတယ်။တောင်တရင်သေဆုံးခဲ့သူကလည်း250နီးပါးရှိပါတယ်ရှင်
။အိန္ဒိယသမုဒ္ဒရာကျမ်းပြင်မှာလူမပါတဲ့ရေငုပ်သင်္ဘောငယ်ကိုဒီပျောက်နေတဲ့မလေးရှားလေကြောင်းလိုင်းလျှင်ရှာဖွေမှုအဆုံးသက်သွားရတဲ့အတူလေရင်ရှာဖွေရေးကိုပြန်လည်ပြီးတော့သုံးသက်ချိန်ရောက်ပြီလို့မလေးရှားကာကွယ်ရေးဝန်ကြီးကဒီကနေ့ပြောလိုက်ပါတယ်။
Whatever the outcome of the next few days, we need to regroup and reconsider the operations.
လေရင်ရှာဖွေမှုနဲ့ပတ်သက်လို့လာမယ့်ရက်ပိုင်းတွေမှာဘယ်လိုမျိုးရလဒ်တွေပဲထွက်လာပါစေကျွန်တော်တို့အနေနဲ့ရှာဖွေရေးလုပ်ငန်းတွေကိုပြန်လည်စုစည်းပြီးတော့ပြန်လည်စဉ်းစားဖို့လိုပါတယ်ဒီလိုလုပ်လို့ရှာဖွေရေးလုပ်ငန်းတွေကိုရလိုက်မယ်လို့ဆိုလိုတာမဟုတ်ပါဘူးလို့မလေးရှားကာကွယ်ရေးဝန်ကြီးဟီရှာမူဒင်ဟူစိန်ပြောသွားတာဖြစ်ပါတယ် လေရင်ရှာဖွေရေးအတွက်အကူအညီပေးနေကြတဲ့နိုင်ငံပေါင်း26နိုင်ငံကရရှိတဲ့အချက်အလက်တွေအားလုံးကိုပြန်လည်သုံးသပ်မှာဖြစ်တယ်လို့လည်းပြောခဲ့ပါတယ်။ Bluefin 21ရင်ကုန်သင်္ဘောငယ်နဲ့လိုက်ရှာနေတာအထောက်အကူဖြစ်တဲ့အချက်အလက်တချို့ရပါပြီ။လေရင်ဘက်ကတော့မတွေ့ရသေးဘူးလို့တာဝန်ရှိသူတွေကပြောပါတယ်။သမုဒ္ဒရာကျမ်းပြင်မှာဘလို့အနေထားရှိသလဲဆိုတာဘယ်တော့မှလေးလာမထားတဲ့နေရာမှာမိုင်230ကျော်ပတ်လည် area ကိုရှာနိုင်မှုကနှစ်လလောက်အချိန်ကြာနိုင်တယ်လို့ American ရေတပ်တာဝန်ရှိသူတွေကလည်းသတိပေးထားပါတယ်။ခရီးသည်နဲ့လင်းအမှုရမ်းပေါင်း239ရောက်တဲ့ကွာလာလမ်ပူမြို့ကနေပြီးတော့ Beijing မြို့စီကိုအသွားမလေးရှားလေကြောင်းလိုင်းလေယာဉ်ပျောက်သွားတာအခုဆိုရင်သတင်း၅ဘက်ရှိသွားပြီမဲ့လေယာဉ်ဘယ်မှာရှိနေသလဲဆိုတဲ့အနေအားအတိအကျကိုမသိရသေးပါဘူးရှင်။
လူခွင့်ရလှှရှားသူမဆုစုနှွေဟာအီတလီနိုင်ငံအာဂရက်ဒီဂုံနုဆောင်မြို့တော်သူစုကိုလက်ခံရယူခဲ့ပါတယ်။2008ခုနှစ်ကတည်းကချင်းမြင့်ခံထားရတဲ့ဒီစုကိုတော့အာဂရက်ဒီမြို့တော်ဝင်ကဒီလ10ရက်နေ့ကအီတလီနိုင်ငံအာဂရက်ဒီမြို့မှာမဆုစုနှွေကိုကိုယ်တိုင်ချင်းမြင့်ခဲ့တာပါ။အခွင့်အရေးလှှရှားမှုကြောင့်2008ခုနှစ်အင်းစိန်ထောင်မှာထောင်ဒဏ်12နှစ်ကြာခံနေရချိန်မှာဒီစုကိုချင်းမြင့်ခံရတာလည်းဖြစ်ပါတယ်။စုကိုလက်ခံရယူခဲ့ပြီးတဲ့နောက်မှာတော့အီတလီနိုင်ငံအာဂရက်တီမြို့ကကျောင်းသူကျောင်းသားတွေကိုမဆုစုနေကသူမရဲ့လူ့အခွင့်အရေးလှုပ်ရှားမှုတွေနဲ့မြန်မာဒီမိုကရေစီအရေးကျိုးပန်းမှုတွေအကြောင်းကိုပြန်ပြောင်းပြောပြခဲ့တယ်လို့ကျောင်းသူကျောင်းသားတွေရဲ့မေးမြန်းမှုတွေကိုလည်းဖြေကြားခဲ့ပါတယ်။ဒါအပြင်အာဂရက်တီမြို့ကစီးပွားရေးနဲ့စိုက်ပျိုးရေးလုပ်ငန်းရှင်တွေနဲ့လည်းတွေ့ဆုံပြီးမြန်မာပြည်ကလယ်သမားတွေရင်ဆိုင်နေရတဲ့လယ်သိမ်းရာသိမ်းခံရတဲ့အခြေအနေတွေနဲ့အခက်အခဲတွေကိုလည်းဆွေးနွေးခဲ့ကြပါတယ်။လူ့အခွင့်အရေးလှုပ်ရှားသူမဆုစုနေဟာဆိုရင်ရန်ကုန်တိုင်းကော်မှုမြို့နယ်အတွင်းလှုပ်အားပေးခိုင်းစေတဲ့ရက်ွက်အာဏာပိုင်တွေကိုတရားစွဲဆိုခဲ့တာကြောင့်အာဏာပိုင်တွေကိုချိမ့်ချောက်ခဲ့မှုနဲ့ထောင်ချခံခဲ့ရသူလည်းဖြစ်ပါရဲ့ရှင
်။ VOA American တာညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 kHz 10853ညလိုင်းနိုမီတာ19 kHz 15555လိုက်နိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။စနေနေ့ညနေပိုင်းအတွက်နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြေညာပေးနေပါတယ်။ယူကရိန်းနိုင်ငံကိစ္စကြောင့်ရုရှားနဲ့အနောက်နိုင်ငံတွေကြားဆက်ဆံရေးကစစ်အေးစစ်လွန်ကာလမှာအဆိုးဆုံးဖြစ်နေတဲ့အခြေအနေမှာဒီဆက်ဆံရေးပုံမှန်ပြန်ဖြစ်ဖို့ဘာကမှအတားအဆီးဖြစ်မနေသင့်ဘူးလို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပါတယ်။ဒီလိုပုံမှန်ဆက်ဆံရေးပြန်ရဖို့ကရုရှားတစ်ဖက်သေးပေါ်မှာမူတည်တာမဟုတ်ဘူးလို့သမ္မတပူတင်ကဆိုပါတယ်။သူအပြောအရအနောက်နိုင်ငံတွေအပေါ်မှာမူတည်နေပါတယ်။ဒီကနေ့စနေနေ့မှာထုတ်လွှင့်ဖို့ရှိတဲ့မေးမြန်းခန်းထဲမှာရုရှားသမ္မတကအခုလိုပြောကြားထားတာကိုရုရှားသတင်းဌာနတွေကသတင်းထုတ်ပြန်နေတာဖြစ်ပါတယ်။ယူကရိန်းနဲ့ပတ်သက်လို့နိုင်ငံတကာနဲ့ရရှိထားတဲ့သဘောတူညီချက်အတိုင်းမလိုက်နိုင်ဘူး။ဒါမှမဟုတ်ရင်ယူကရိန်းအရှေ့ပိုင်းနယ်စပ်ကနေရုရှားတပ်တွေမဖယ်ရှားဘူးဆိုရင်နောက်ထပ်တန်းခတ်အရေးယူမှုတွေကိုရုရှားရင်ဆိုင်ရလိမ့်မယ်လို့အမေရိကန်အစိုးရကသတိပေးထားပါတယ်။ရုရှားဘက်ကလိုက်နာဆောင်ရွက်သင့်တာတွေကိုမလုပ်ဘူးဆိုရင်အမေရိကန်နဲ့အမေရိကန်ရဲ့ဥရောပမဟာမိတ်တွေကရုရှားအပေါ်နောက်ထပ်အရေးယူဖို့အဆင်သင့်မယ်ဆိုတာကိုရှင်းရှင်းပြောထားပြီးသားဖြစ်တယ်လို့အိုဘားမားအစိုးရရဲ့အမျိုးသားလုံခြုံရေးအကြံပေးဆူဇန်ရိုက်စ်ကအိမ်ပြော်တော်မှာသတင်းတောက်တွေကိုတောက်ချာနေကပြောကြားခဲ့ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းကအစိုးရအဆောက်အဦတွေကိုရုရှားလိုလားသူတွေဝင်ရောက်သိမ်းပိုက်နေတာမလုပ်အောင်နဲ့သိမ်းပိုက်ထားတဲ့အဆောက်အဦတွေတဲကနေဖယ်ရှားပေးဖို့ရုရှားကသူ့ရဲ့လွှမ်းမိုးမှုကိုသုံးဖို့တာဝန်ရှိတယ်လို့အမေရိကန်ကယုံကြည်တဲ့အကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူဂျန်ဆာကီကအစောပိုင်းကပြောခဲ့တဲ့အတိုင်းအကြံပေးပုဂ္ဂိုလ်ဆူဇန်ရိုက်စ်ကလည်းထပ်ပြီးတော့ပြောခဲ့ပါတယ်။ယူကရိန်းနိုင်ငံအရှေ့ပိုင်းရုရှားလိုလားတဲ့လက်နက်ကင်ခေါင်းဆောင်ဒန်နစ်ပူရှလင်ကတော့ရုရှားနဲ့ EU ရုရှားရဲ့တခါဒီ EU အမေရိကန်တို့ကြားမှာရရှိထားတဲ့သဘောတူညီချက်ကိုသူတို့ဘက်ကလိုက်လုပ်เสียအကြောင်းမရှိဘဲယူကရိန်းအစိုးရဆင်းပေးဖို့ကိုပဲလိုလားတယ်လို့ပြောကြားထားပါတယ်ရှင်
။ရီမင်းနိုင်ငံအလဲပိုင်းမှာမောင်းတူမဲ့ဒုံးရင်နဲ့တိုက်ခိုက်မှုကြောင့်အနည်းဆုံးလူ73ဦးသေဆုံးခဲ့တဲ့အကြောင်းတာဝန်ရှိသူတွေကပြောပါတယ်။ Elvira KI Som Data ထဲမှာစနေနေ့ကစစ်သွေးကြွတွေလို့ယူဆရသူတွေရဲ့ရင်တွေကိုပိတ်မှတ်ထားပြီးတိုက်ခိုက်ခဲ့တာဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။တိုက်ခိုက်မှုအတွင်းစစ်သွေးကြော15ယောက်နဲ့အရက်သား3ယောက်တို့သေဆုံးခဲ့တယ်လို့ရီမင်လုံခြုံရေးတာဝန်ရှိသူတဦးရဲ့ပြောဆိုချက်ကိုကိုးကားပြီးပြင်သစ်သတင်းအေဂျင်စီကဖော်ပြပါတယ်။ဒါပေမဲ့ဒီသတင်းကိုတော့အတည်ပြုလို့မရသေးပါဘူး။ရီမင်နိုင်ငံတဲမှာအဝေးတိုင်းဒုံးရင်တွေအုံပြတာကိုတော့အမေရိကန်ပြည်ထောင်စုတခုတည်းကပဲလှုပ်ဆောင်နေတာပါ။ဒါပေမဲ့လည်းလျှို့ဝှက်အစီအစဉ်တွေနဲ့ပတ်သက်လို့တော့တာဝန်ရှိသူတွေကထုတ်ဖော်ပြောဆိုတာမျိုးသိပ်မရှိလာပါဘူးရှင်။
တောင်ဆူဒန်နိုင်ငံတွေကကုလသမဂ္ဂဝင်တွေကိုတိုက်ခိုက်မှုတစ်ခုကြောင့်ဒီသေဆုံးသူ58ယောက်ရှိသွားပြီးတော့ဒဏ်ရာရသူ100ကျော်သွားပြီလို့ကုလသမဂ္ဂတာဝန်ရှိသူတွေကပြောပါတယ်။ဂျာတာရင်းတွေကတိုက်ခိုက်ခံရသူအများစုဟာဘောမျိုးကကုလသမဂ္ဂဝင်တွေမှာခိုးလုံနေကြတဲ့နိုဝါတိုင်းရင်းသားတွေဖြစ်ကြပါတယ်။ လက်နက်ကင်တိုက်ခိုက်သူတွေဟာဒုက္ခတဲ့စခန်းတဲကိုအတင်းမဝင်ရောက်ခင်အပြင်မှာဆန္ဒပြခဲ့ကြတယ်လို့မျက်မြင်တွေကပြောပါတယ်တောင်ဆူဒန်နိုင်ငံမှာဒီအမျိုးသားရေးအခြေခံတဲ့တိုက်ခိုက်မှုတွေကြောင့်နိုင်ငံတည်းမှာပဲအိုးအိမ်ပြစ်ထွက်ပြေးနေကြရသူပေါင်းက၈သိန်းကျော်ရှိတယ်လို့ကုလသမဂ္ဂကပြောပြီးတော့မကြခင်ရောက်တော့မဲ့မိုးရာသီမှာလူတွေပို့ပြီးတော့အစာရေစာမလောက်တဲ့ပြဿနာကြုံရနိုင်တယ်လို့ကုလသမဂ္ဂကသတိပေးထားပါတယ်တောင်ဆူဒန်သမ္မတဆီလ်ဗာကီယာနဲ့ဒုတိယသမ္မတဟောင်းရီယက်မရှာတို့ကြားမှာသဘောထားကွဲမှုတွေနောက်ပိုင်းပြီးခဲ့တဲ့ဒီဇင်ဘာမှာတိုက်ခိုက်မှုတွေစတင်ခဲ့ကြတဲ့ကနိုင်ငံတော်ဝန်ကကုလသမဂ္ဂစခန်းတွေရှိရာမှာဒုက္ခသည်ထောင်ပေါင်းများစွာခိုးလှုံနေကြရပါတယ်ရှင်
။ဆီးရီးယားနိုင်ငံမှာတနှစ်နီးပါးဖမ်းဆီးထိန်းသိမ်းခံရတဲ့ပြင်သစ်သတင်းတောက်၄ယောက်တို့လွတ်မြောက်လာခဲ့ပါပြီ။ပြင်သစ်သမ္မတဖရန်ဆာအော်လန်ကတော့သတင်းတောက်၄ဦးတို့ပြန်လည်လွတ်မြောက်လာမှုကြောင့်ဒီမနက်ခင်းဟာအတော်လေးစိတ်သက်သာရာရစေတယ်လို့စနေနေ့ညချက်ထဲမှာထည့်သွင်းပြောဆိုခဲ့ပါတယ်။သတင်းတော်လျောက်တို့ဖြစ်ကြတဲ့ Idris Ilaras, Didier François, Nicolas Hay နဲ့ Pierre Torres တို့ဟာဖမ်းဆီးထိန်းသိမ်းခံရစဉ်အတွင်းမှာတိတ်ကိုခက်ခဲတဲ့အခြေအနေတွေရှိခဲ့ပြီးမဲ့လဲကျန်းမာရေးကောင်းမွန်တဲ့အကြောင်းနဲ့မကြခင်နိုင်ပိုင်းအတွင်းမှာပြင်သစ်ကိုပြန်လာကြတော့မှာဖြစ်ပါတယ်လို့လဲပြင်သစ်သမ္မတ Mr. Olan ကပြောပါတယ်ဇွန်လတုန်းကပျောက်ဆုံးသွားခဲ့တဲ့ဒီသတင်းထောက်တွေကိုတော့လက်တွေကိုကျိုးနဲ့တုတ်ထားပြီးမျက်လုံးတွေပိတ်စည်းထားတဲ့အနေအထားနဲ့ဆီးရီးယားနယ်စပ်မှာတူရကီစစ်သားတွေတွေ့ရှိခဲ့ကြတာဖြစ်တယ်လို့ Reuters သတင်းအေဂျင်စီကဖော်ပြပါတယ်ဆီးရီးယားနိုင်ငံဟာသတင်းထောက်တွေအတွက်တော့ကမ္ဘာပေါ်မှာအန္တရာယ်အကြီးဆုံးနိုင်ငံဖြစ်တယ်ဆိုပြီးနယ်စည်းမခြားသတင်းထောက်များအဖွဲ့ကပြောဆိုထားပါတယ်ရှင
်ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမျက်မွန်နဲ့မတ်သိမ်ကြီးထိုက်ကကြေညာပေးခဲ့တာဖြစ်ပါတယ်။ VOA ကနေအခုထုတ်လွှင့်ပေးနေတဲ့ဒီစီဇန်ကို VOA Internet ဆာမျက်နှာဖြစ်တဲ့ burmese.voanews.com မှာလွှင့်နေတဲ့အချိန်နဲ့တပြိုင်တည်းဓာတ်ရိုက်နားဆင်နိုင်ပါတယ်ရှင်။အခုဆက်ပြီးတော့သတင်းဆောင်မနဲ့သတင်းပေးပို့ချက်တွေကိုထုတ်လွှင့်ပေးသွားပါမယ်။ဒီညနေတော့အီတလီနိုင်ငံကနေမြမအရေးလှုပ်ရှားသူမဆုစုနှွေးကိုဂုံတူးဆောင်စုချင်းမြင့်ခဲ့တဲ့အကြောင်းကိုအရင်ဆုံးပြောပြပါမယ်။မြန်မာဒီမိုကရေစီရေလှုပ်ရှားသူမဆဆုနှွေးကို2008ခုနှစ်ကတည်းကပေးအပ်ထားတဲ့ဂုံတူးဆောင်မြို့တော်သူစုကို2014ခုနှစ်မှာအီတလီနိုင်ငံအာဂရက်တီမြို့တော်ဝန်ကအဲ့ဒီမြို့လေးမှာပဲကိုယ်တိုင်ပေးအပ်ချီးမြှင့်လိုက်ပါတယ်။မြို့တော်သူဖြစ်လာတဲ့မဆဆုနှွေးကိုအဲ့ဒီမြို့ကအကြောင်းသူအကြောင်းသားတွေကမြန်မာဒီမိုကရေစီရေကြိုးပမ်းလှုပ်ရှားမှုတမိုင်းတွေကိုစိတ်ဝင်စားမေးမြန်းခဲ့ကြသလိုလယ်သမားရေလှုပ်ရှားသူလည်းဖြစ်တဲ့မဆဆုနှွေးနဲ့အီတလီလေယာလုံစိုက်ပျိုးရေးလုပ်ငန်းရှင်တွေနဲ့လည်းတွေ့ဆုံပြီးတော့မြမလယ်သမားတွေလက်ရှိကြုံနေရတဲ့စိန်ခေါ်မှုတွေကိုအကူအညီပေးနိုင်ရေးဆွေးနွေးခဲ့ကြပါတယ်။အပြည့်အစုံကိုမဆုမွန်ကပြောပြပေးပါမယ်ရှင်။
မြန်မာနိုင်ငံကလူခွေးလှူရှာသူမဆုစုနှွေဟာလွန်ခဲ့တဲ့2008ခုနှစ်တုန်းကအင်းစိန်ကျင်းတောင်မှာထောင်နဲ့12နှစ်အကျဉ်းကျခံရတဲ့အချိန်မှာပဲအီတလီနိုင်ငံအာဂရာတီမြို့ကသူ့ကိုဂုံတူးဆောင်မြို့တော်သူစုချင်းမြင်လိုက်တာဖြစ်ပါတယ်။2014မှာမြို့တော်သူအဖြစ်နဲ့မြို့တော်ဝင်ကိုယ်တိုင်အခမ်းအနားနဲ့တရားဝင်ပေးအပ်ခဲ့ပုံကိုမဆုစုနှွေကအခုလိုပြောပြပါဗျ။အာဂ
ရာတီမြို့တော်ဝင်ကနေပြီးတော့မြန်မာနိုင်ငံမှာပေါ့စစ်အာဏာရှင်စနစ်ပေါ့နော်တွန်းလှန်နေတဲ့ဒီမိုကရေစီကိုလိုတင်တဲ့ဖိနှိပ်ခံရတဲ့ဒီအမျိုးသမီးတယောက်ကိုသူ့နိုင်ငံကနေပြီးတော့ဒီမြို့တော်သူအဖြစ်ပေါ့သူတို့အကုန်လုံးဆောင်သူ့ကိုသူတို့ချီးမြှင့်တယ်ထပ်လိုက်တယ်လည်းသူတို့ပေးတယ်ဆိုတာမျိုးသူတို့ရှင်းပြပါတယ်မြို့တော်ဝင်ကြီးနဲ့ဒီမြို့သူမြို့သားတွေရတယ်ခန်းခန်းနာနာနဲ့စစ်မကိုဒီစုကိုသူတို့
မြန်မာဒီမိုကရေစီရေးကြိုးပမ်းလှုပ်ရှားခဲ့တဲ့နိုင်ငံရေးအတွေ့အကြုံတွေကိုသူတို့မျိုးကလူငယ်တွေအခြေခံကျောင်းသူကျောင်းသားတွေနဲ့မဆုစုနှွေးကိုတွေ့ဆုံဆွေးနွေးစေခဲ့ပြီးတော့ကျောင်းသူကျောင်းသားတွေဘက်ကလည်းမြန်မာဒီမိုကရေစီရေးလှုပ်ရှားတဲ့သူတွေဘယ်လိုမျိုးဖိနှိပ်ခံခဲ့ရတယ်ဘယ်လိုတိုက်ပွဲဝင်ခဲ့ကြသလဲဆိုတာကိုအထူးစိတ်ဝင်စားမေးမြန်းခဲ့ကြတယ်လို့ပြောပြပါတယ်။ကျောင်းတိုင
်းကျောင်းတိုင်းမှာရှိတယ်ပေါ့နော်ဒီအထက်တန်းဆိုထက်တန်းကျောင်းသားတွေအကုန်လုံးစုထားတယ်စုထားပြီးတော့ကျွန်မဒီနိုင်ငံရေးထက်တန်းမှုတွေကိုပြောပြခိုင်းတယ်ပေါ့ပြောပြခိုင်းမယ်ကျောင်းသားတွေကိုလည်းသူတို့ကပြောတယ်တေးချာချာလေးလေးနက်နက်နားထောင်မှရင်ထဲရနေပြီးတော့မှတ်သားပြီးတော့နားထောင်မှဒါဟာတကယ်ကိုအရေးကြီးတာဖြစ်တယ်သူတို့နိုင်ငံမှာစစ်အာဏာရှင်စနစ်ဆိုးကိုမကြိုက်လို့သူတို့ဒီမိုကရေစီကိုဘလို့တောင်းခံပြီးတော့သူတို့တွေဘလို့ဖိနှိပ်ခံရလဲဆိုတာမျိုးကိုရင်ထဲရနေပြီးတော့နားထောင်ပေးပါလို့သူတို့ပြောတယ်ကျောင်းသားတွေကိုကျမရဲ့ကိုယ်သိဖြတ်တန်းမှုတွေကိုကျမတို့ကပြောပြတယ်ပြောပြပြီးတော့အကြောင်းသားတွေကအဲ့အချိန်မှာကျမတို့တွေ့ရတယ်ကျမတို့နိုင်ငံမှာပညာရေးစနစ်နဲ့ဒီအီတလီနိုင်ငံရဲ့တွားနေတဲ့ပညာရေးစနစ်ကတော်တော်ကွာဟနေတာမျိုးကျမတို့တွေ့ရအဲ့အချိန်မှာခလေးတွေကအကုန်လုံးပေါ့နော်နေလုံးတွေရောပေါ့နော်သူတို့ရဲ့မျက်နှာတွေမှာဝင်းပပြီးတော့ထက်မြက်ပြီးတော့ သူတို့တိချင်းနဲ့မိခွန်းတွေကိုကျမတို့ကိုပေါ့နော်ရဲရဲဝံ့ဝံ့ပုန်ပုန်လင်းလင်းနဲ့သူတို့မွေးတယ်ဘာကြောင့်ပေါ့နော်ဒီမိုကရေစီတောင်းဆိုတာဘာလို့ထောင်ချတာလဲပေါ့ဘလို့နေနေရလဲပေါ့အဲ့လိုမျိုးသူတို့ပေါ့နော်မိခွန်းတွေကျမတို့မွေးတယ
်မြန်မာနိုင်ငံတဝန်းတောင်လူလေသမားတွေရဲ့အရေးကိုလှုပ်ရှားပေးနေတဲ့မဆုဆုနွေဟာအီတလီကလေသမားအခွင့်အရေးလှုပ်ရှားတဲ့သူတွေလေယာဉ်လုပ်ငန်းရှင်တွေနဲ့တွေ့ဆုံပြီးတော့မြန်မာတောင်လူလေသမားတွေလက်ရှိတွေ့ကြုံနေရတဲ့အခက်အခဲတွေလေသိန်းရသိန်းဖြစ်နေတဲ့ပြဿနာတွေကိုလည်းဆွေးနွေးခဲ့တယ်လို့သိရပါတယ်
ဒီလေသမားရေးအလို့သမားရေးလုပ်နေတာဆိုတော့သူနိုင်ငံရဲ့အဆက်ပြိုးရေးစနစ်ပေါ့နော်ဒီတောင်လူလေသမားတွေရဲ့ဘဝကိုဘယ်လိုမျိုးသူနိုင်ငံအနေနဲ့တွားလဲဆိုရင်ကျမတို့ပြောတဲ့အခါကျတော့သူတို့ကကျမကိုတိုက်ရိုက်ပဲပေါ့နော်ပထမအဦးဆုံးပေါ့ဟိုကျမကိုစိုက်ပျိုးရေးပေါ့နော်မွေးမြူရေးနဲ့စိုက်ပျိုးရေးပင်တွေကိုစက်ပုံစက်နီးတွေပေါ့နော်စိုက်ပျိုးပုံစိုက်ပျိုးနီးတွေဟိုလေလာကွင်းတွေပေးတယ်တောင်းနိုင်ငံစိုက်ပျိုးရေးကိုအဓိကအားထားရတဲ့နိုင်ငံဖြစ်တယ်အဲ့တော့ကျမတို့နိုင်ငံရဲ့ပေါ့နော်ဒီစိုက်ပျိုးရေးစနစ်ပေါ့နော်အဲဒီလယ်သမားတွေရဲ့ဘဝပြောင်းလဲလာအောင်ပေါ့ကျွန်တော်ဒီဘက်ကပေါ့နော်နည်းပညာတွေနဲ့ကျမတို့နိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်ကျမတို့လယ်သမားတွေအများကြီးစုကအောင်မယ်ကြိုးစားအောင်မယ်ဆိုတာမျိုးကျမအတိတ်ကခုရတယ်ဒီဘက်မှာဒီလိုမျိုးတွေရှိတယ်ကျွန်တော်နိုင်ငံကအစိုးရအဖွဲ့အစည်းတွေလည်းပြည်သူတွေနဲ့တကားလေးရှိစေချင်တယ်ဆိုတာမျိုးကျမပြောသွားမှာပါ
ထမ်းမနိုင်ကြေးရသူဖြစ်တဲ့မဆုဆုနွေဟာရန်ကုန်တိုင်းကော်မှုမြို့နယ်မှာလှူဟာပေးခိုင်းစေတဲ့ရက်ွက်အာဏာပိုင်တွေကိုတရားစွဲဆိုရာကနေပြီးတော့အာဏာပိုင်တွေကိုချင်းချောက်မှုနဲ့ထောင်ချခံခဲ့ရပြီးမြန်မာဒီမိုကရေစီရေးနဲ့လူခွင့်ရေးရရှိတက်ကြွလှုပ်ရှားသူအဖြစ်ထင်ရှားလာခဲ့တာဖြစ်ပါတယ်မဆုဆုနွေကိုကနေဒါနိုင်ငံကလူခွင့်ရေးနဲ့ဒီမိုကရေစီအဖွဲ့ကဂျွန်ဟန်ဖရေးစုကိုပေးအပ်ခဲ့တယ်လို့ချက်သမရနိုင်ငံ People in Need အဖွဲ့ကလည်းဟိုမိုမိုမီနီစုကိုပေးအပ်ခဲ့ပါတယ်အခုကတော့အီတလီနိုင်ငံအာဂရာတီမြို့ကနေပေးအပ်တဲ့ဂုံနူးဆောင်မြို့တော်သူစုကိုသူလက်ခံရယူခဲ့တာဖြစ်ပါတယ်ရှင
်မဆုမွန်ပြပြခဲ့တာဖြစ်ပါတယ်မကြခင်မှာတော့ Microsoft ကုမ္ပဏီကြီးကနေ Windows XP ကွန်ပျူတာစနစ်နဲ့ပတ်သက်တဲ့ဝန်ဆောင်မှုတွေရပ်တော့မယ်ဆိုတော့နောက်ဆက်တွဲဘလို့အခက်အခဲတွေဖြစ်လာနိုင်တယ်လဲဆိုတာနဲ့အများပြည်သူသွာလာတဲ့နေရာတွေမှာဆက်လက်မတောင့်ရင်လာမစေပဲကလေးမွေးဖွားမှုနှုန်းကျဆင်းတဲ့အကြောင်းတွေကိုကြားရဖို့ရှိပါတယ်ရှင
်။တော်ရရှိမြခင်ဒီမိုကရေစီဖော်ဆောင်နေတဲ့ဆိုရက်မြန်မာနိုင်ငံမှာအဓိကကြတဲ့လေယာစီးပွားရေးအတွက်ပြုပြင်ပြောင်းလဲရေးတွေဆောင်ရွက်နေရဟာတိုင်းပြည်အတွက်အကျိုးရှိပါရဲ့လား။လူများစုဖြစ်တဲ့လယ်သမားတွေအတွက်ကောအကျိုးရှိပါရဲ့လား။အကျိုးမရှိဘူးဆိုရင်အကျိုးရှိအောင်ဘာတွေလုပ်သင့်ပါသလဲဆိုတာအခုလာမယ့်စနေညတိုက်ရိုက်လေလံအစီအစဉ်မှာဆွေးနွေးကြအောင်ပါသောရရှိမြခင်ဗျာ။ပါဝင်ဆွေးနွေးလို့ရတဲ့သောရရှိနေကျွန်တော်စီကိုကြိုတင်ဆက်သွယ်နိုင်ကြပါရစေ။ VOA မြန်မာပိုင်းရဲ့ဖုန်းနံပါတ်က2323855554 fax number 2323855552ဖြစ်ပါတယ်။ email လိပ်စာကတော့ burmese@voanews.com ဖြစ်ပါတယ်။အဲ့ဒီပါဝင်မဆွေးနွေးနိုင်သူတွေဆွေးနွေးလို့ရတဲ့အကြောင်းအရာကိုလိုတိုရှင်းရေးသားပြောကြပြီး MP3 အသံဖိုင်နဲ့လည်းပေးပို့နိုင်ကြပါရခင်ဗျာပါဝင်ဆွေးနွေးရဖို့ဖိတ်ခေါ်ပါရစေ
တော်တော်ရှင်တွေအနေနဲ့ည9နာရီစီစဉ်မတိုင်ခင်ချိန်မီဆက်သွယ်ပြီးပါဝင်ဆွေးနွေးမေးမြန်းလာကြဖို့ကိုထပ်မံတိုက်တွန်းပါစေရှင် VOA ကနေစနေနေ့ညနေခင်းစီစဉ်တွေကိုညနေ9နာရီထိ kHz 1853ညာ kHz 1555နဲ့ kHz 1765တို့ကနေဆက်ပြီးတော့ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်။အခုတော့စစ်လိတ်နဲ့ကလေးငယ်တွေရဲ့ကျန်းမာရေးသတင်းကိုပြောပြပါမယ်။အများသူငါသွားလာတဲ့နေရာတွေမှာစစ်လိတ်မတော့ရလို့တားမြစ်ထားတဲ့နိုင်ငံတွေမှာဆိုရင်ကလေးငယ်တွေဟာပို့ပြီးတော့ကျန်းမာရေးကောင်းမွန်လာတာကိုလေ့လာတွေ့ရှိလိုက်ပါပြီ။ဒါ့အပြင်အဲ့ဒီနိုင်ငံတွေမှာလာမစေသေးပဲနဲ့ကလေးမွေးတဲ့နှုံးကလည်းဆယ်ရာခိုင်နှုန်းအထိကိုကျဆင်းသွားတယ်လို့စေသိပံဂျာနယ်တစ်ခုမှထုတ်ပြန်လိုက်တာကိုလည်းဒီတွေ့ရှိချက်အစ်စ်ထဲမှာဖော်ပြထားပါတယ်။အိုင်ယာလန်နိုင်ငံအနေနဲ့အခုလိုမျိုးအများသူငါသွားလာတဲ့နေရာတွေမှာစစ်လိမ်မတော့ရလို့တားမြစ်ခဲ့ပြီး10နှစ်အကြာမှာပဲဒီရလက်သစ်ထွက်ရှိလာခဲ့တာလည်းဖြစ်ပါတယ်။အသေးစိတ်ကိုတော့ AP သတင်းကိုအခြေခံပြီးတော့ကိုဝင်းမင်းကပြောပြပါမယ်ရှင်
။ဟုတ်ကဲ့ပါ။အိုင်ယာလန်ဘောလုံးသမားဟောင်းဂျယ်ရီ ကောလင်းစ်ဟာအိုင်ယာလန်နိုင်ငံမှာဆစ်လိဖြတ်ရေးစီယုံလှုံ့ဆော်မှုကိုဥဆောင်ခဲ့သူဖြစ်ပါတယ်။ဒါပေမဲ့ပြီးခဲ့တဲ့လကပဲမတ်လ2ရက်နေ့မှာသူအသက်58နှစ်အရွယ်မှာကွယ်လွန်ခဲ့ရပါတယ်။သူ့ရဲ့သမီးတွေကတော့သူတို့အဖေဟာနိုင်ငံထဲမှာဆစ်လိမတောက်ဖို့တာမြစ်တာကနေတကယ့်ကိုအကျိုးရှိလာလိမ့်မယ်လို့မျှော်လင့်ချက်ကြီးမားခဲ့တယ်လို့ဆိုပါတယ်။သမီးတူဖြစ်သူ Lisa Collins က
You really see somebody's true colors when they're under pressure.You know when their back is really to the wall.
လူတယောက်ရဲ့တကယ်အတွင်းသဏ္ဍာန်ဟာဖိစီးမှုတွေအောက်ရောက်သွားတဲ့အခါမှာပိုးပြီးတော့ပေါ်လာတတ်တယ်လေ။တ
ိတယ်မလားသူတို့ထွက်ပေါက်မရှိတယ်လို့ဖြစ်သွားမှပေါ်လာတတ်တာရှင်အဲ့လိုအချိန်မျိုးမှာဖေဖေကတော့သူ့ရဲ့တကယ်စစ်မှန်တဲ့တတိနဲ့ရဲရင်မှုကိုကျိုးစွမှုတွေကိုကျမကိုပြသခဲ့ပါတယ်ရှင
်ဒီနေ့မတ်လထုတ်လန်ဆက်ခေါ်ဆေးပညာချာနယ်မှာဖော်ပြတဲ့ဒီသူတေသနစာတမ်းအရဥရောပနဲ့မြောက်အမေရိကတိုက်နိုင်ငံတွေမှာလေးလာမှုပေါင်း၁၁ခုလောက်ခဲ့ရမှာဆေးလိပ်တားမြစ်တဲ့ဥပဒေထုတ်ပြီးတစ်နှစ်အတွင်းမှာကိုဒီလမစီပဲကလေးမွေးတာနဲ့ကလေးငယ်တွေမှာပန်းနိုင်ချက်ဖြစ်တာကဆယ်ရာခိုင်နှုန်းတောင်ကျဆင်းသွားတယ်လို့ဆိုပါတယ်။ဒီလေးလာမှုလောက်ခဲ့တဲ့ဆေးပညာရှင်တွေအနေနဲ့လည်းလမစီပဲမွေးတဲ့ကလေး 2.5 သန်းနဲ့ဒီပန်းနိုင်ချက်ဖြစ်တဲ့ကလေးငယ်ပေါင်း 2,500 ရဲ့ဆေးရုံမှတ်တမ်းတွေကိုလေ့လာခဲ့ပါတယ်။ကလေးအထူးကဒေါက်တာထာလိုဘောဂျာက
Secondary effects of parents maybe not smoking as much because they are not allowed smoke in work.
ဒီလကမိဘတွေဆစ်လက်အများကြီးမတောက်ရခြင်းရဲ့ဒုတိယအကျိုးဆက်ပါ။အခုလိုဖြစ်လာတာကလည်းမိဘတွေအနေနဲ့အလုပ်ခွင်ထဲမှာဒါမှမဟုတ်တာရည်နာရည်ပွဲတွေမှာဆစ်လက်တောက်ခွင့်မရတဲ့အခါကျတော့အိမ်မှာပါဆစ်လက်မတောက်ဖြစ်တော့ဘူးပေါ့။ဒီအကျိုးဆက်ရလကိုကျွန်တော်တို့အခုတွေ့နေရပြီလေ။မိဘတွေဆစ်လက်တောက်တာနည်းသွားတဲ့အတွက်ကလေးတွေအနေနဲ့ရင်ကျက်ဖြစ်နိုင်တဲ့အန္တရာယ်လည်းနည်းသွားပြီပေါ့
။ဒီသူတေသနစာတမ်းအရပဲဆစ်လက်တားမြစ်တဲ့ဥပဒေထုတ်ပြီးတဲ့နိုင်ငံတွေမှာဆေးရုံအသုံးစရာတစ်နှစ်ကို American Dollar 6.6 billion ရော့ချသွားခဲ့တယ်လို့ဆိုပါတယ်။ဒါပေမဲ့ဒီလိလမှုလုပ်ခဲ့သူတွေကပဲဒီဆေးလိပ်တားမြစ်တဲ့ဥပဒေဟာကမ္ဘာလူရေရဲ့6ပုံတစ်ပုံထက်နည်းပြီးကိုပဲတက်ရောက်မှုရှိသေးတယ်။ကမ္ဘာတဝန်းကလေးစုစုပေါင်းရဲ့40ရာခိုင်နှုန်းဟာသူများတောက်တဲ့ဆေးလိပ်ငွေတွေရှူရှိုက်နေရသေးတယ်လို့ဆိုလိုက်ပါတယ်။အခုလိုသူများတောက်တဲ့ဆေးလိပ်ငွေရှူရသူတွေအနေနဲ့ကိုဝင်ပြတ်ကျတာတွေလမစီပဲကလေးမွေးတာတွေမွေးရပါချိုးရင်မှုဖြစ်တာတွေရင်ကျက်ယောဂါနဲ့အဆုတ်ယောဂါတွေနဲ့ဆက်ဆက်မှုရှိနေတတ်ပါလေ။ဒါအပြင်သူတို့အနေနဲ့ရေရှည်မှာနှလုံးယောဂါနဲ့စီးကျိုယောဂါတွေနဲ့လည်းပတ်သက်လာတာကိုတွေ့နေရပါတယ်။အိုင်ယာလန်နိုင်ငံမှာဆေးလိပ်တားမြစ်တာကြောင့်ဆေးလိပ်တောက်တဲ့ရင်ကျက်မှုပြောင်းလာနေပေမဲ့မစ္စတာကောလင်းစ်အတွက်တော့နောက်ကျသွားခဲ့ရပါပြီ။သူ့ရဲ့နောက်သမီးတူဖြစ်တဲ့ Sierra Collins က
Sure dad would have smoked when we were kids would have smoked in the house.would have been a lot of passive smoking going on then
တေးကြတာပေါ့ရှင်ကျမတို့ငငယ်တုန်းကအဖေကဆစ်လိတောက်ခဲ့ရင်အိမ်ထဲမှာပဲတောက်ခဲ့မှာပေါ့အဲ့ဒီတော့ကျမတို့လည်းဆစ်လိငွေတွေရှူခဲ့ရတာပေါ့နော်ဒါကြောင့်သူဆစ်လိဖြတ်တဲ့အခါကျတော့သူ့မှာအပြစ်ရှိတယ်လို့ခံစားခဲ့ရတယ်လေအဲ့ဒီအတွက်ကျမတို့ဆစ်လိငွေတွေရှူခဲ့ရတယ်ဆိုပြီးတော့သူစိတ်မကောင်းဖြစ်ခဲ့ရတယ်လေ
မစ္စတာကောလင်းစ်ကိုတိုင်ကလည်းမသေးခင်ဆစ်လိတားမြစ်ရေး TV ကြော်ညာတစ်ခုမှာနောက်ဆုံးအနေနဲ့အခုလိုထီထီမိမိပြောခဲ့ပူပါတယ်ခင်ဗျာ
I miss my kids I will missNot being there when
ကျွန်တော်ကလေးတွေကိုကျွန်တော်သတိရနေမှာပါသူတို့အကူအညီလိုချင်မှသူတို့အနားမှာကျွန်တော်မရှိနိုင်တာကိုအမှတ်ရနေမှာပါဗျာ
ဒါကတော့လူများသွားလာကြတဲ့နေရာတွေမှာဆလိမတော့ရလူကန့်တက်လိုက်ရင်တိုင်းပြည်နာကမျိုးဆက်တဲ့ကလေးငယ်တွေရဲ့ကျန်းမာရေးပုံမှုကောင်းမွန်လာတဲ့ရလက်ထွက်ပေါ်လာနိုင်တဲ့အကြောင်းကိုကိုဝင်းမင်းပြောပြခဲ့တာဖြစ်ပါတယ်အခုဆက်ပြီးတော့ကွန်ပျူတာနဲ့ပတ်သက်လို့ကမ္ဘာမှာနာမည်ကြီးဒီ Microsoft ကုမ္ပဏီကြီးကနေ Windows XP နဲ့ပတ်သက်တဲ့ဝန်ဆောင်မှုတွေရဲလိုက်တဲ့အကြောင်းကိုပြောပြပါအောင်မယ်ကမ္ဘာမှာလူကြိုက်အများဆုံးလို့ဆိုနိုင်တဲ့ Windows XP ကွန်ပျူတာစနစ်အတွက်ပုံမှန်ထောက်ပံ့ပေးနေတဲ့ဝန်ဆောင်မှုတွေနဲ့အကာအကွယ်ပေးမှုတွေကိုရပ်ဆိုင်းပစ်တော့မယ်လို့ April လဆန်းမှာ Microsoft ကုမ္ပဏီကြီးကကြေညာလိုက်ပါတယ်။ဒါကြောင့်မလို့ကမ္ဘာတဝန်းက Windows XP စနစ်ကိုအသုံးပြုနေတဲ့ဆက်မှုလုပ်ငန်းကြီးတွေကအစားကိုယ်ပိုင်ကွန်ပျူတာအသုံးပြုနေသူတွေအစုံဒီကိုယ့်ရဲ့ကိုယ်ရေးအချက်လက်တွေကိုထည့်သွင်းသုံးစွဲနေသူတွေအတွက်အန္တရာယ်တွေကြီးလာနေတဲ့အကြောင်းကို AP သတင်းကိုအခြေခံပြီးတော့ဒေါခင်မျိုးသက်ကဆက်ပြီးပြောပြပေးပါမယ်ရှင်။
လွန်ခဲ့တဲ့12နှစ်ကစပေါ်ခဲ့တဲ့ဒီစနစ်ကိုတုံးနေသူတွေစီးပွားရေးလုပ်ငန်းတွေဟာကမ္ဘာတစ်လွှားမှာယာနှုန်း30လောက်ရှိနေတာပါထွက်လာတဲ့ Windows စနစ်တွေထဲမှာ XP ကလူကြိုက်အများဆုံးလို့ဤပညာဆောင်ပါရှင် Nick Justinan ကပြောပါတယ
် There's no exact count on how many people are still using XP Gartner estimates that about 20-25% of
XP ကိုအခုထိဆက်သုံးနေတဲ့သူဘယ်နှယောက်ရှိမယ်ဆိုတာမသိနိုင်ဘူးလေအခုဒီလုပ်ငန်းသုံးကွန်ပျူတာတွေအားလုံးရဲ့ယာနှုန်း20အစိတ်လောက်ကဆက်သုံးနေမယ်လို့ Gartner သုတေသနဌာနခန့်မှန်းတော့ Vista တို့ Windows 7နဲ့ 8 တို့ကနဲ့ရှင်းရင်သိကုန်များနေတာပ
ါ XP ကိုအိမ်သုံးကွန်ပျူတာအပြင်ရေတန့်ဌာနလျှက်စစ်ဌာနကနေစေကန်လို့အသေးစားစီးပွားရေးလုပ်ငန်းတွေ ATM ငွေထုတ်ဆက်တွေကအစသုံးနေတယ်လို့ Rapid 7 Computer လုံခြုံရေးက Rini Aguara ကပြောပါတယ်
When you're looking at a system, it's running XP, it's embedded onto the ATM, it's very expensive.
XP စနစ်သုံးတဲ့အထက်က ATM set တွေကိုကြည့်မယ်ဆိုရင်တော့ software တွေမထိခိုက်အောင်လုပ်တာအပါအဝင်ဒီ set တစ်ခုလုံးအတွက်အစားထိုးကပတ်စံတော်ကုန်ပါပါ.
April 10ရက်နောက်ပိုင်း Microsoft က XP စနစ်အတွက်ကာကွယ်ပေးတော့မှာမဟုတ်တလို့ online ကပြဿနာအဖြေရှာပေးမှုတွေလည်းရပ်ပစ်တော့မှာပါ
The biggest issue is antivirus doesn't address the patches that come out for the operating system. The patches that come out.
ဆုံးပြဿနာကတော့ဒီ HP စနစ်ထဲမှာ virus ဝင်တဲ့လမ်းပေါက်တွေကိုလိုက်ပိတ်မပေးနိုင်တဲ့အတွက်လာပြီးတက်ခတ်တဲ့သူတွေဟာဒီလမ်းတွေကနေတစင်စနစ်ထဲကိုလွယ်လွယ်နဲ့ဝင်နိုင်တာပ
ါ။ကိုပိုင်တုံးသူတွေအတွက်တော့ computer မျိုးစုံကိုငွေသိမ့်မကုန်ပဲရနိုင်ပါတယ
်။ And nowadays you can get what you need out of maybe a tablet. If you just need to read email.
ကိုကမှာကိုသုံးညနာတွေအကုန်လုံးရနိုင်တဲ့ tablet တွေရှိနေပါပြီ။ကိုက email လို့သတင်းတော့ပဲကြည့်နေတယ်ဆိုရင်တော့ဈေးသက်သက်သာနဲ့ရတဲ့ပစ္စည်းပဲဝယ်သုံးတော့မှာပေါ့
ဒါပေမဲ့ Microsoft က anti malware အကောက်ွယ်ပေးစနစ်ကိုတော့2015ဇူလိုင်လအထိဆက်ပြီးပေးနေမယ်လို့ဆိုပါတယ
် Microsoft's own anti malware software you know, will still work on XP's and Microsoft still is
going to provide Microsoft ရဲ့ anti malware software တွေကိုသုံးနိုင်ပါသေးတယ်။ဒါကြောင့်အချိန်တိုင်းတာတစ်ခုထီတော့စက်သုံးလို့ရနိုင်မှာပါ
။ Twin ဖောက်သူတွေရဲ့ရန်ကိုအချိန်နဲ့အမျှအကာအကွယ်မပေးနိုင်တော့တဲ့ computer တွေအတွက်အချက်လက်ခိုးယူမှုအန္တရာယ်တွေတရိပ်ထားရတော့မှာဖြစ်ပါတယ်
။ဒါကတော့ Microsoft ကုမ္ပဏီကြီးကနေ Windows XP နဲ့ပတ်သက်လို့ဝန်ဆောင်မှုတွေကိုရပ်လိုက်ရင်ဖြစ်လာနိုင်မဲ့အခက်အခဲအန္တရာယ်တွေနဲ့ပတ်သက်ပြီးဒေါက်ခင်မျိုးသက်ပြောပြခဲ့တာဖြစ်ပါတယ်။နောက်2နာရီကြာထုတ်လွှင့်ပေးမယ့် VOA season တွေမှာတော့နောက်ဆုံးရနိုင်ငံတကာသတင်းတွေနဲ့အတူအစိုးရရဲ့လေယာဉ်မြေစီးပွားရေးပြုပြင်ပြောင်းလဲမှုကတိုင်းပြည်နဲ့လယ်သမားတွေပေါ်ဘလောက်အကျိုးဖြစ်ထွန်းမှုရှိသလဲဆိုတဲ့ခေါင်းစဉ်နဲ့ဆွေးနွေးကြမယ့်တိုက်ရိုက်လေးလိုက်အစီအစဉ်ကိုလည်းနားဆင်ရဖို့ရှိပါတယ်။ဒီအစီအစဉ်တွေကိုလိုင်းနိုမီတာ24 kHz 1213ညလိုင်းနိုမီတာ25 kHz 1196လိုင်းနိုမီတာ32 kHz 9395တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။ခုတော့နောက်ဆုံးရနိုင်ငံတကာသတင်းအချင်းချုပ်ကိုမဆုမြတ်မွန်ကကြေညာပေးပါအောင်မယ်ရှင်
။တောင်ကိုရီးယားအနောက်တောင်ဘက်ကမ်းလွန်မှာနစ်မြုပ်သွားတဲ့သင်္ဘောတွေကိုဝန်နိုင်ဖို့အတွက်ကယ်ဆယ်ရေးတွေဆက်လက်စ조사နေပါတယ်။အစောပိုင်းတော့သင်္ဘောပတင်းပေါက်တွေကနေတဆင့်အလောင်း3လောင်းကိုရင်ကုန်သမားတွေကတွေ့ရှိခဲ့ပါတယ်။ဒီရင်ကုန်သမား900ကျော်နဲ့ကယ်ဆယ်ရေးလုပ်ငန်းတွေကိုလုပ်နေကြတာပါ။လှိုင်းကြီးနေတာကြောင့်ရှာဖွေကယ်ဆယ်ရေးတွေအခက်တွေ့နေပေမဲ့ပျောက်ဆုံးနေတဲ့ခီးတွေရဲ့မိသားစုဝင်တွေကတော့သူတို့ရဲ့တားသမီးတွေကိုအများဆုံးရှာတွေ့နိုင်ဖို့မျှော်လင့်နေကြပါတယ်။လောလောဆယ်အတီးပြုတ်နိုင်သလောက်သေဆုံးသူ32ယောက်ရှိသွားပါပြီ။ပျောက်နေတဲ့290ကတော့သေသလားရှင်သလားမသိရပေမဲ့အသက်ရှင်ရရှိနေနိုင်တဲ့အခြေအနေကတော့နှဲလာနေပါပြီ။တခါဒီအေဝရက်တောင်ပေါ်မှာ12ယောက်တည်ဆုံးခဲ့ရတဲ့တောက်ကြနေတို့အစောပိုင်းတုန်းကနှင်းတောင်ပြိုကျမှုမှာပျောက်ဆုံးနေစေ4ယောက်ကိုရဟတ်ရင်တွေနဲ့လိုက်ရှာနေပါတယ်။ရှာပါမျိုးနွယ်ဝင်လမ်းပြ3ယောက်လည်းဒဏ်ရာရခဲ့ပါတယ်။နှင်းသူကြီးတွေ၊ရေခဲသူကျူးသူကြီးတွေပြိုကျခဲ့တဲ့နေရာအထက်နားမှာပိတ်မိနေကြတဲ့တောင်တက်သမား100လောက်ရှိမယ်လို့လည်းခန့်မှန်းရပါတယ်။ဒီတောင်တက်ကျွမ်းကျင်တဲ့ဒေသခံရှာပါလမ်းပတ်ပြတွေကပေ19000ကျော်အမြင့်ကဒီ popcorn field လို့တည်ကြတဲ့နေရာမှာတောင်းတက်သမားတွေအတွက်ကိုကျိုးရီကျိုးတင်ပြင်ဆင်တက်ပေးနေစင်မှာပဲနှင်းအောင်ပြိုကျခဲ့တယ်လို့နီဘောခီးသွားလာရေးဝန်ကြီးဌာနကပြောပါတယ်။တခါဒီအိန္ဒိယသမုဒ္ဒရာကျမ်းပြင်မှာလူမပါတဲ့ရင်ကုန်သင်္ဘောငယ်နဲ့ပျောက်နေတဲ့မလေးရှားလေကြောင်းလိုင်းလေယာဉ်ကိုရှာဖွေမှုပြီးဆုံးသွားတာနဲ့အတူလေယာဉ်ရှာဖွေရေးကိုပြန်လည်သုံးသပ်ချိန်ရောက်ပြီဆိုပြီးတော့မလေးရှားကာကွယ်ရေးဝန်ကြီးကဒီကနေ့ပြောလိုက်ပါတယ်။ဒါပေမဲ့လည်းဒီလေယာဉ်ရှာပွေရေးလုပ်ငန်းတွေကိုရပ်လိုက်မယ်လို့ဆိုလို့ဒါမဟုတ်ဘူးဆိုပြီးတော့သူကဆိုခဲ့ပါတယ်။ယူကရိန်းနိုင်ငံကိစ္စကြောင့်ဒီရုရှားနဲ့နောက်နိုင်ငံတွေကြားဆက်ဆံရေးကစေးစစ်လွန်ကာလမှာအဆိုးဆုံးဖြစ်နေတဲ့အခြေအနေမှာပဲဒီဆက်ဆံရေးပုံမှန်ပြန်ဖြစ်ဖို့ဘာမှအတားအဆီးဖြစ်မနေသင့်ဘူးလို့ရုရှားသမ္မတဗလာဒီမီယာပူတင်ကပြောလိုက်ပါတယ်။ဒီလိုပုံမှန်ဆက်ဆံရေးပြန်ရဖို့ရုရှားတစ်ဖက်တည်းပေါ်မှာမူတည်နေတာမဟုတ်ဘူးလို့လည်းသမ္မတပူတင်ကဆိုပါတယ်ရှင်
။တရင်ချင်းချုပ်ကိုမဆုမြတ်မုံကကြေညာပေးခဲ့တာဖြစ်ပါတယ်။ဒီညနေစီစဉ်ထုတ်လုပ်ရမှုကမတ်သိန်ကြီးထိုက်ဖြစ်ပြီးတော့ engineer ကတော့ Joe Gill ဖြစ်ပါတယ်ရှင်။ကျမကတော့နနာချက်ပါ။ VOA American တန်ညနေပဲမြန်မာဘာသာစီစဉ်ကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိလိုင်းနိုမီတာ16 19နဲ့25တို့ကနေထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။ VOA ကိုနားဆင်ကြတဲ့အတွက်သောတာရှင်တွေအားလုံးကို VOA ကအထူးပဲကျေးဇူးတင်ရှိပါတယ်ရှင်။
This program has come to you from the Voice of America, Washington.